ရုရှားကမြန်မာစစ်တပ်ကိုလက်နက်တွေပို့ရောင်းလာပြီးအာဏာသိမ်းထားတဲ့စစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ဘက်ကလည်းခိုင်ခိုင်မာမာရပ်တည်နေတာကိုတွေ့ရသလိုနောက်တစ်ဆင့်အနေနဲ့အရှိတောင်အာရှဒေသတစ်လုံးမှာလက်နက်တွေရောင်းချဖို့အတွက်ရုရှားကလှုပ်လာနိုင်တယ်လို့နိုင်ငံရေးအကြက်ချက်သူတွေကသုံးသပ်နေကြပါတယ
် Russia has established a strong beachhead not just in Myanmar but in Southeast Asia
ရုရှားအနေနဲ့မြန်မာကိုခြေကုပ်ယူနိုင်ဖို့လုပ်နေတာဖြစ်ပြီးမြန်မာတနေငံတည်းတယ်မှာကပဲအရှိတောင်အာရှဒေတာကိုပါမြန်မာကနေတဆင့်အခြေချဖို့လုပ်နေတာပါလို့ဘန်ကောက်ခြေဆက် James Group ကနိုင်ငံတကာလုံခြုံရေးဆိုင်ရာသုံးသပ်သူ Anthony Davis ကပြောထားတာပါရုရှားအနေနဲ့မြန်မာစစ်တပ်ကိုလက်နက်တွေရောင်းချပြီးဆက်ဆံရေးခိုင်မအောင်ကြိုးစားနေတာရှင်းရှင်းလင်းလင်းမြင်နေရတယ်လို့မြန်မာကနေတဆင့်အာဆီယံအဖွဲ့ကြီးကိုပါချဉ်းကပ်ဖို့ကြိုးစားနေတာဖြစ်ကြောင်းပြောပါတယ်စစ်တပ်အာဏာမသိမ်းရင်တရင်တစ်ပတ်အလိုမှာမြန်မာနိုင်ငံကိုရုရှားကာကွယ်ဝင်ကြီးဆာဂျေးရှိုးဂျုတင်ဝင်ခီးစင်နဲ့လာရောက်ခဲ့တယ်လို့မတ်လ29ရက်အတက်မတော်နေ့အခမ်းအနားကိုလည်းကာကွယ်ရေးဌာနဒုတိယဝင်ကြီးအလက်ဇန်ဒရာဖိုမင်ကိုရန်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါကိုကြည့်ရင်မြန်မာစစ်တပ်ဖေဗရူလာ1ရက်အာဏာသိမ်းပြီးနောက်မှာလည်းရုရှားကခိုင်ခိုင်မာမာရက်တီကြောင်ပြတာနေတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ရုရှားလို့ရက် 130 ဂျက်တိုက်လေယာဉ်တွေဟာခဏနေပြန်တန်းနိုင်ပြီးညဘက်တိုက်ခိုက်ရေးအတွက်သုံးတဲ့ရင်မျိုးဖြစ်ကြောင်းနဲ့ဒါရီကိုအခုချိန်မှာပြင်းပြင်းနဲ့လေကြောင်းထိုးစစ်ဆင်ရမှာတုံးခဲ့တယ်လို့လဲဒေးဗစ်ကပြောပါတယ်